ရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းမှာလက်တတော်ဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်တဲ့အကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကဗိုလ်ရုံးနဲ့မှာပြောဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့လည်းတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်တင်ပြီးလက်တွေ့ဖြစ်ပျက်နေတဲ့အခြေအနေတွေပေါ်ပွင့်လင်းမြင်သာစွာကင်တွယ်ဆောင်ရွက်ဖို့လည်းတောင်းဆိုခဲ့ကြပါတယ်အပြည့်စုံကိုမန္နနာချမ်းကပြောပြပါလိမ့်မယ်ခင်ဗျာ
ဟုတ်ပါတယ်အောက်တိုဘာလ9ရက်နေ့ကစလို့ရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းမှာရဲတပ်ဖွဲ့ဝင်9ဦးအပါအဝင်လူ20ထက်မနည်းတေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေပေါ်အတော်လေးစိုးရိမ်ပြီးကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကပြောဆိုခဲ့ကြတာပါဗုဒ္ဓဟူးနေ့အထိတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေစေဆိုတဲ့သတင်းတွေထွက်ပေါ်နေသလိုမောင်းတော်မြို့နယ်နဲ့ဘူးတီတောင်မြို့နယ်အတွင်းကစာတင်ကြောင်းတွေလည်းပိတ်ထားရပြီးတော့အခြေအနေတွေမတည်ငြိမ်သေးတာကြောင့်ဒေသခံတွေအိုးအိမ်စွန့်ခွာပြောင်းရွှေ့တာတွေလည်းရှိနေပါတယ်ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့HRW လူခွင့်ရေးအဖွဲ့အာရှရေးရာတာဝန်ခံ Brad Adams ကတော
့ Well the most important thing is to figure out what really happened. Nobody is
အရေးကြီးဆုံးကတော့ဘာဖြစ်လဲဆိုတာကိုသိနိုင်မှာပါ။ဘယ်သူကဘယ်သူကိုတိုက်ခိုက်တယ်၊ဘယ်နှစ်ယောက်တက်ခံရပြီ၊ဘယ်နှစ်ယောက်ဒဏ်ရာရတယ်ဆိုတာဘယ်သူမှသိသိချာချာမသိပါဘူး။ဒါကြောင့်လည်းဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတဲ့အပေါ်ရှင်းရှင်းလင်းလင်းသုံးသပ်ဖို့ကတော့စောနေပါတယ်။ရဲတပ်ဖွဲ့နဲ့စစ်သားတွေပါဝင်တိုက်ခိုက်သေဆုံးခဲ့တဲ့အကြမ်းဖက်လို့ရကိုတော့ကျွန်တော်တို့အနေနဲ့ရှင်းရှင်းလင်းလင်းဆက်နေပါတယ်။မတူကွဲပြားတဲ့လူပုဂ္ဂိုလ်တူချင်းနဲ့လူတိုင်ဝိုင်းပေါင်းစုံကအမျိုးမျိုးပြောနေတာတွေလည်းရှိနေပါတယ်။ဒါကြောင့်လည်းစုံစမ်းစစ်ဆေးဖို့လိုပါတယ်
။နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့တရားဥပဒေစိုးမိုးမှုအောက်မှာမျက်မျက်တတနဲ့အကောင်းဆုံးဖြည့်ရှင်းသွားမယ်လို့မနေ့ကနေပြီးတော့နိုင်ငံသားရေးဝန်ကြီးရုံးမှာနယ်သာလန်နိုင်ငံသားရေးဝန်ကြီးဘတ်ကိုအန်ဒါစ်နဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုထားပါတယ်။2012ခုနှစ်ကလေးကလူအတိုင်းဝိုင်းနှစ်ခုကြားဖြစ်ပွားနေတဲ့လူမျိုးရေးတင့်မာမှုတွေကြောင့်လဲ Amnesty International နဲ့အဖွဲ့ကနေဒေသခံအရက်သားတွေရဲ့လုံခြုံရေးထိခိုက်မှုမရှိအောင်အစိုးရကဆောင်ရွက်ဖို့နဲ့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုမျိုးတွေကိုလှုပ်ဆောင်ဖို့တောင်းဆိုတဲ့အကြောင်း AI အဖွဲ့ရဲ့အာရှရေးရာပြောခွင့်ရပုဂ္ဂိုလ်တီကူးမားကပြောဆိုခဲ့ပါတယ်။
Amnesty International is concerned about the plight of Rohingya.
Amnesty International အနေနဲ့ရခိုင်ပြည်နယ်မှာရှိတဲ့ Rohingya တွေရဲ့ကံကြမ္မာအတွက်စိုးရိမ်ပါတယ်။အဲ့ဒီမှာဖြစ်ပျက်နေတာတွေနဲ့ပတ်သက်လို့လည်းကျွန်တော်တို့ဘာမှမသိရပါဘူး။မြန်မာအစိုးရအနေနဲ့ Rohingya တွေပဲဖြစ်ဖြစ်ရခိုင်တွေပဲဖြစ်ဖြစ်အရက်သားတွေကိုအကာအကွယ်ပေးနိုင်အောင်ဆောင်ရွက်စေချင်ပါတယ်။စုံစမ်းစစ်ဆေးမှုတွေဟာလည်းဘဲမလိုက်ပဲအမျှတမှုရှိပြီးအများပြည်သူသိရှိနိုင်တဲ့ပွင့်လင်းမြင်သာမှုရှိရပါလိမ့်မယ်။တရင်တောက်တွေလူခွင့်အဖွဲ့စည်းတွေအကူအညီပေးအဖွဲ့တွေကိုလည်းရခိုင်ပြည်နယ်ကိုတွားရောက်ခွင့်ပြုဖို့လက်တွေ့ဖြစ်ပျက်နေတာတွေကိုသိရှိနိုင်အောင်လွတ်လွတ်လပ်လပ်စုံစမ်းခွင့်ပေးဖို့လည်းမြန်မာအစိုးရကိုထပ်လောင်းပြီးတော့တိုက်တွန်းလိုပါတယ
်။အလားတူ HRW အဖွဲ့ကလည်းကုလသမဂ္ဂလိုဗက်လိုက်မှုကင်းတဲ့အဖွဲ့မျိုးတွေဖိတ်ခေါ်ပြီးတော့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။ဒါနဲ့ပတ်သက်ပြီး HRW ပြောခွင့်ရပုဂ္ဂိုလ် Brad Adams က
So it requires an investigation. I think the best thing that could happen would be for the United Nations to be invited in to investigate. They could do that independently and objectively.
ကုလသမဂ္ဂကိုဖိတ်ကြားပြီးစုံစမ်းစစ်ဆေးခိုင်းတာကတော့အကောင်းဆုံးဖြစ်လိမ့်မယ်လို့ထင်ပါတယ်။သူတို့အနေနဲ့တရားလွတ်လပ်မှုရှိရှိနိုင်ငံရေးကိစ္စတွေမပါဘဲဖြောင်းဖြောင်းမွတ်မွတ်ဆောင်ရွက်နိုင်ပါလိမ့်မယ်။အခုချိန်မှာအနေနဲ့ရှိတာကတော့ရဲတပ်ဖွဲ့နဲ့လူမှုအတိုင်းဝိုင်းတွေအနေနဲ့နိုင်ငံရေးနောက်ခံတွေရှိနေကြတဲ့အတွက်ဒီကိစ္စကနေနိုင်ငံရေးအမျက်ထုတ်လာနိုင်တဲ့ကိစ္စပဲဖြစ်ပါတယ်။ရခိုင်ပြည်နယ်ကပြဿနာတွေကိုလေ့လာမယ်။ကော်မရှင်တစ်ယောက်ကိုလည်းဥဆောင်ဖို့ကိုလည်းကိုဖီအာနန်ကိုဖိတ်ကြားထားပြီးသားဖြစ်တဲ့အတွက်တရားလွတ်တဲ့စစ်ဆေးမှုတွေလှုပ်ဆောင်လို့တဲ့ဆန္ဒကိုလည်းပြသထားပြီးဖြစ်ပါတယ်။ကုလသမဂ္ဂအနေနဲ့လည်းဒီလိုစုံစမ်းစစ်ဆေးမှုတွေလုပ်နိုင်တဲ့စွမ်းရည်ရှိပါတယ်
။ဒါ့အပြင်ရခိုင်ပြည်နယ်တွင်ကနေကြားဆောင်တက်စကန်3ခုတိုက်ခိုက်ခံရတဲ့ကိစ္စပေါ်ထူးဆိုးရင်ကြောင့်ねဒီကိစ္စကိုပွင့်လင်းမြင်သာစွာနဲ့ဥပဒေအရသတိထားကင်တွဲဖြည့်ရှင်းဖို့ကိုအမေရိကန်နိုင်ငံသားရဲ့ဌာနနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးချံပေးပုဂ္ဂိုလ် VJ နံပြားကလည်းအင်ကာနေရပဲတိုက်တွန်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂတ်လမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကနေဗုဒ္ဓဘာသာဝင်ရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားလူမျိုးရေးပဋိပက္ခတွေဖြည့်ရှင်းဖို့အပါအဝင်ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ကိုဖီအာနန်ဦးဆောင်ပြီးရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုဖွဲ့စည်းခဲ့ပါတယ်။လောလောဆယ်မှာတော့ပြည်ထောင်စုပြည်ချရေးဝန်ကြီးဦးဖေမြင့်အပါအဝင်အစိုးရအဖွဲ့ဝင်တွေဟာအကြမ်းဖက်မှုတွေဖြစ်ပွားနေတဲ့မောင်နှောမြို့နယ်ကိုရောက်ရှိနေပြီးတော့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံကစုံစမ်းစစ်ဆေးမှုတွေကိုလှုံ့ဆော်နေတာဖြစ်ပါတယ်ရှင်။